မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေလည်းစစ်ဘေးကင်းရှောင်နေရဆဲဖြစ်ပါတယ်။ဒီနေ့မှာတော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုပုံများတယ်လို့ဒေသခံတွေနဲ့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ဒေသရင်းစီရေးတင်းမာမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကတိုက်ပွဲနယ်ချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်စပ်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုများပြားနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့မှာတိုက်ပွဲနေနေပေါ်ပေါ်ထိခိုက်မှုတွေလည်းတော့ရှိတယ်။ပုံမှန်စစ်ကားတွေကတော့လက်နက်ကြီးတွေနဲ့တနေကုန်သာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအစပ်နော်အဲ့ဒီဘက်မှာလည်းပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းတနက်ကြီးတွေပြက်ခတ်တံကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းထွန်းကပြောပါတယ်
။ဒီလိုရေပေါ်ပါးကုန်းရှောက်ပြည်မတော်လီနေတော့တော့တာဒီစင်ဦးပေါ်ပါးရိုးဤနေရာတွေကနေပြီးတော့သူတို့လက်တကြီးနဲ့ပေါ်ပလို့တော့တိတိနာမသိဘူးလေကျွန်တော်လည်းလက်တကြီးတွေသူကြီးကြီးတွေနေတယ်ဆိုတော့အကြောင်းကြောက်တာပေါ့ဒီဘက်ကရောတယ်ဟိုတစ်ခါကရောဒီမှာနောက်ပြီးတော့ဓာဘူးကြီးလိုကိုရှင်းစတဲ့နေမှာပြုခုနေရဒီလိုပါလေ
ရှင်ဦးကျေးရွာဖက်ဖက်ကိုတမတော်ကနေလက်လက်ကြီးနဲ့ပြစ်ခတ်နေတယ်လို့လဲညာဦးမျိုးနဲ့စစ်ဆောင်စခန်းကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကိုစလေဦးထွန်းသာစိန်ကပြောပါတယ
်အမြောက်ပါတော့10မိနစ်တကြိမ်15မိနစ်တကြိမ်ဘယ်လိုမျိုးပြစ်နေတာရှိပါတယ်ညာဦးရဲ့အစ်ဖက်ကကြားရတယ်ဗျဒုက္ခပြည်စခန်း6ခုကိုကျွန်တော်ပတ်ပြီးတော့တော့တယ်အဲ့ဒီမှာဒုက္ခပြည်တွေနဲ့တွေ့တယ်ပူညီကယ်ဆယ်ရေးလုပ်နေတဲ့သူတွေနဲ့တွေ့တယ်အဲ့ဒီအချိန်မှာပဲလမ်းကျနေရတာအဲ ਉਹ နေရောင်အကြပေါ်စီပဲဖြစ်နိုင်များပါ
မနေ့ကလည်းရတိတောင်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကြားမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့ကြားတိုက်ပွဲကျင်းပစွာဖြစ်ပေါ်ခဲ့ပြီးရွာသားတထောင်ခန့်နေရာကနေဆုတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်သာလှိုင်ကပြောပါတယ်
တော်တော်ကြည့်တော့ဟိုမင်းကစင်တာကြီးခွေးလောက်ကဟာဖြစ်တာသူက35မိနစ်လောက်စားကြတာနေနေလာဖြစ်တာနေရင်က30နဲ့လာဖြစ်တာဒီမှာကျော်ဆက်တော့လူချင်းရဲ့နေရာမှာတော့ဆက်ပြရတာပေါ့တော့ဒါပြည်သူတွေကြောက်ဖို့ရနောက်ပြီးခလူချောင်းရတာဆက်ပြရတာပေါ့ဘုံလုံးစုစုပေါင်းဖိုးရတော့ဟာတစ်ခေါက်ကျော်တော့ရှိမယ
်စစ်ဆောင်ဖြူချောင်းရွာသားတွေဟာဈေးကောင်းရွာမှာတင်းဆောင်နေရသလိုအခုချိန်ကြီးအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်မနေ့ကရတိတောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှကြံကြားရေးဖွဲ့တွဲဖက်တွင်မှဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်မနေ့ကတော့ကျွန်တော်ရေစုကြောင်းဘက်မှဖြစ်ခဲ့တာတော့ရှိတယ်ရေစုကြောင်းဘက်မှနေပြင်းပိုင်းနဲ့ဖြစ်တာတာမန်ဖြစ်ပြီးမှုပါပဲ26နှစ်မနေ့ကျွန်တော်နှစ်နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်ဟိုကြောက်တော့လည်းမြောက်ဦးကြမ်းမှာဒီမှုကောင်းသွားအပြောင်းလဲသွားမှပြီးပါတယ်။နောက်လုံးတော့ရေးဖွင့်တယ်လို့အေ150လောက်လည်းဖြစ်တယ်။ဒါတိကျကြတော့ကျွန်တော်တို့ကနောက်နေ့လက်နဲ့ဆက်ဆက်ပြီးပြည်ရပါလေ
။မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်လည်ရေးတာဝန်ခံခိုင်တုခကဆိုပါတယ
်။မြောက်ဦးမြို့အဲ့ဒီလင်းမွေတောင်မှာဟိုအဖြေကြည့်ကြတယ်ဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်းကိုနော်ကျွန်တော်တို့ဒီအခိုင်တမတော်ရဲ့ဒီဒီကမန်ဒိုစစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်ဒီမနေ့6နာရီလောက်မှာတော့ဒါအပြတ်အဆင်မင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်ပြီးဆက်ဆံနေတယ်အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ကတော့ကြီးကြီးကျယ်ကျယ်မှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျဟိုကျွန်တော်တို့ဖက်ကတော့ဒါကြီးကြီးကျယ်ကျယ်မှုအနည်းဆုံးနဲ့နေပြီးတော့နော်ကြီးအောင်ဆုံးတိုက်ခိုက်နိုင်ကြတယ်လို့ပြောလို့ရတယ
်နှစ်ဖက်ထိခိုက်ကျဆင်းမှုအရေးအတွက်ကိုတော့တပ်မတော်ဘက်ကနေထုတ်ပြောခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီနဲ့မလ2လအတွင်းအေအေနဲ့မြန်မာဆွေရတပ်တို့ကြားတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့ပါတယ်။ဒီခိုင်ပြည်နယ်တွင်သမတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကျေးရွာက2000ကျော်ဒုက္ခသည်ဖြစ်စစ်ဘေးတင်းချောင်နေရသလိုဒေသတွင်လူခွေချိုးဖောက်ခံရမှုတွေ၊ဖမ်းဆီးရနှက်ခံရမှုတိုက်ပွဲတွင်ထိခိုက်ဒိဆုံးတန်ရာရရှိမှုတွေကလည်းတစ်နေ့တစ်ခြားမြင့်တက်လာနေတယ်လို့ဒေသတွင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။